လက်ရှိအခြေအနေမှာအားသိလိုက်စာမှုကော်မရှင်ဟာဒီပြည်သူတွေယုံကြည်အားကိုးလို့ရမယ့်အနေအထားကိုရောက်လာပြီလားပေါ့နော်အဲ့ဒါလေးအရင်ဦးဆုံးဆွေးနွေးပေးစင်ကြပါတယ်ဆရာကြီးမြင့်အရင်ဆုံးဆွေးနွေးပေးပါလားရှင
်အတိုးတက်လာတယ်ဆိုတော့အမှန်ပဲညင်းလို့မရဘူးနောက်ပြည်သူတွေလည်းဝင်းတာတယ်ကြည်နဲ့တယ်ပေါ့နော်ကြည်နဲ့ဝင်းတာတယ်ဆိုတာအားကြီးကော်မရှင်ရဲ့ဆောင်ရွက်မှုတွေပေါ့ကြိုးပမ်းမှုတွေပေါ့မှာအတိမပြုတယ်ဆိုတဲ့သဘောမျိုးရှိပါတယ်ဘာလို့ဆိုချင်းကျွန်တော်တို့ကနှစ်ပေါင်း30ပေါ့88နောက်ပိုင်းမှာ2010အထိပေါ့နော်2010နောက်ပိုင်းအလွန်အထိဟိုအားရလိုက်စားမှုတွေကအလွန်ပြင်းထန်စွာပေါ့နော်တိုင်းပြည်ဟာဖြစ်ရှိခဲ့တာဌာနဆိုအကုန်စားတာပဲသို့သောအဆိုးဝါးဆုံးတွေကအဲ့ထက်ကအဆိုးဝါးဆုံးတွေကလူမျိုးကြီးကြီးတို့စီပင်းတို့တရားရုံးတို့ရဲတို့လာအဲ့ဓာတွေကတော့အဆိုးဆုံးပဲအဲ့ဒီကနေပြီးတော့အခုပြန်ပြီးတော့ဒီဥသိမ်းစင်ဆိုတာပြန်ပြီးတော့ပြောင်းလာတဲ့အခါမှာသူကတတ်နိုင်မြရှော့ပေါ်တာလေးရှိတယ်ကော်မရှင်ဖွဲ့တယ်ဒါလည်းပဲတိုးတက်စေတယ်ဆိုပေမဲ့လို့အားရလောက်အောင်တိုးတက်တာမတွေ့ရဘူးသို့တော့အလုပ်ကတော့စဖြစ်ပြီပေါ့နော
်အခုဒီတနင်္သာရီတိုင်းဝန်ကြီးချုပ်ကိစ္စဆိုလို့ရှိရင်လေဒါကဝန်ကြီးတိုင်းဒေသကြီးဝန်ကြီးချုပ်အဆင့်ထိတာအမြင့်ဆုံးရေးယူတာပေါ့နော်နောက်ပြီးခဲ့တဲ့ချိန်တုန်းကလည်းဒီရှေ့နေချုပ်တွေပါရန်ကုန်တိုင်းကရှေ့နေချုပ်တွေပါရေးရေးယူခံရတဲ့ကိစ္စမျိုးလည်းရှိခဲ့တယ်ဆိုတော့ဒီတကယ်ပဲအာသီလိုက်စားမှုကော်မရှင်ကနောက်ပိုင်းမှာတကယ်ထိရောက်ရောက်အလုပ်တွေလုပ်လာပြီလားအားရချင်တဲ့မှုရှိသလားဆရာမ
ကော်မရှင်အစ်စ်ကအဟောင်းနဲ့ရှင်လို့ရှင်တော့သူတိုးတက်မှုတွေတစုံတရာတော့ရတယ်ပေါ့နော်ဒီ2018ဥပဒေပြင်လိုက်တဲ့အခါကျတော့ဘသူမဆိုးပေါ့နော်ဒီကိစ္စတွေလုပ်လို့ရှင်အာဂရီလိုက်စားမှုလို့သတ်မှတ်တယ်နောက်တစ်ခါကြော်စောသတင်းရှိလာလို့ရှင်လည်းဒီကြော်စောသတင်းကိုအာကော်မရှင်နေနဲ့စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးတော့အာအရေးယူဆောင်ရွက်နိုင်နေဆိုတဲ့ဟာဒီပေါ့နော်တိုးမြင့်ပြီးတော့အာဏာတွေရလာတာဟုတ်ပေါ့နော်အဲ့တော့ကော်မရှင်နေနဲ့ကကိုယ့်ရဲ့လုပ်ပိုင်ခွင့်နေတိုးမြင့်ပြီးရလာတာဖြစ်တဲ့အတွက်ကြောင့်မလို့အခုလိုမျိုးထိထိရအောင်လုပ်လာနိုင်တဲ့အနေအထားမျိုးတွေရှိတာပေါ့နော်အာဒါပေမဲ့အားရချင်တဲ့လောက်ပြလာလို့မေးလို့ရှင်တော့ဆရာကကပြောခဲ့သလိုပဲဒီအာရီလိုက်စားမှုဟာနက်နက်ရှန်ရှန်အောင်ရှိနေတာကျကျပြင်းပြအောင်ရှိနေအောင်အဲ့တော့တကယ်ကိုဟိုအလုပ်ဖြစ်ဖို့ဆိုလို့ရှိရင်ဒီထက်ပိုပြီးတော့ပေါ့နော်ငါးချီချီတွေအများကြီးဖမ်းဖို့လိုသေးတာပေါ့နော
်အဲ့တို့မလုံနိုင်တာဘာများအခက်ခဲရှိနေလို့လဲရှင
်အဓိကတော့ဘျူရိုကရေစီရန်ရပေါ့နော်ကျွန်တော်တို့နှစ်30စစ်အာဏာရှင်တိဆောက်ထားတဲ့ဘျူရိုကရေစီရန်ရကြီးအတိုင်းတည်ပတ်နေရတာအဲ့ဒီရန်ရကြီးကအခုဒီလက်စားတော့မယ်အကြီးကဲမှန်သမျှဒီရရဲ့တာဝန်ရှိတယ်မှန်သမျှအရင်စစ်ဆိုးပါနေပြီးတော့စစ်တပ်ကနေပြီးတော့အဝိုးဝဲချုပ်လက်သီးစားပေါ့လုတ်ပခဲ့တဲ့ဟာလေအဲ့ရန်တရားကြီးဟာအရင်စိတ်ဓာတ်တွေအတိုင်းပဲရှိနေသေးတယ်။နောက်ကျွန်တော်တို့ဒီအစိုးရကတက်တာတဲ့လူတွေဆိုတာကနော်ပါတီကိုပဲကြည့်ပါဆိုပြီးလူမကြီးပဲနဲ့ယူရထားတဲ့လူတွေကလည်း qualify ရောတာတွေပါတယ်ပေါ့။အဲ့တော့မလို့ဒီရန်တရားကြီးဟာအရှိအဟုန်ကောင်းတဲ့ဆက်လက်ပတ်နေတော့ပဲအဲ့ရန်တရားကြီးကိုထိန်းချုပ်ပေးနိုင်မှာတော့ခုနကပြောလို့အဲ့ဒီလိုက်စာကြီးတိုက်ချောက်ကြီးကော်မရှင်ကဒီတဲ့ပိုအလုံးလုံးပြခြင်းအပြင်ထိန်းချုပ်ပေးမယ်ဆိုရင်ကျွန်တော်အဆင်ပြေနိုင်တယ်လို့ကျွန်တော်တို့အဲ့လိုလည်းယူဆပါ
ဟုတ်ဆစွန်ကဆီယာမလည်းပြောရတဲ့တည်းဒီဆီယာပြောရတယ်မှာတိုင်ကြားတဲ့သူတွေကလည်းမတိုင်ကြားရအောင်ဖြစ်နေတဲ့အခြေအနေတွေဒီစနစ်ကတော့အဟန့်တာဖြစ်နေမလားပေါ့
ဟုတ်တယ်ဟိုတိုင်ကြားတဲ့သူတွေကိုကာကွယ်ပေးတဲ့နေရာမှာတော့ကော်မရှင်နေနဲ့အားနည်းချက်တွေရှိတယ်ပေါ့နော်ဒါပေမဲ့ဥပဒေကတော့အရင်တော့ကာကွယ်မပေးဘူးပေါ့အခုပြင်လိုက်တဲ့ဥပဒေမှာတော့အနည်းငယ်ပေါ့နော်ကာကွယ်မှုတစ်စုံတရာပေးရင်ကော်မရှင်ကပေးရင်ရတဲ့သဘောပေါ့ကော်မရှင်ကလျှို့ဝှက်ထားရင်ရတဲ့သဘောတော့ဖြစ်လာတယ်ပေါ့ဒီနေရာမှာပြဿနာကဘာလဲဆိုတော့ဒီဘျူရိုကရေစီရန်ရာကြီးကဒီချအုံကြီးပေါ့ချအုံကြီးကဒီကော်မရှင်နဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာအရန်ကိုအားနေတယ်ဥပမာဆိုရင်ဒီအစိုးရတက်ကကော်မရှင်အစ်စ်လက်ထက်မှာသူကတစ်နှစ်အတွင်းတော့တိုင်စာ3000ကျော်ရတယ်အဲ့တော့သူကတဝက်ကျော် 1600 ပါတဝက်ကျော်ကိုသူကဥပဒေအစ်စ်အရာသူကနိုင်ငံဝန်ထမ်းဥပဒေအရရေးယူပါဆိုပြန်လွှဲချင်လွှဲလို့ရတယ်ကော်မရှင်ကလေအဲ့တော့သူကတော်တော်များများကဒီဘျူရိုကရေစီရန်နေရတဲ့ခြားဆားမှုတွေကိုတိုင်တာကိုပြည်သူလူတို့ကအဲ့ခါကျတော့သူ့ရဲ့တိုင်စာတဝက်ကျော်ကိုသူကပို့ပြန်ပြီးတော့လွှဲလိုက်တာကို့ဌာနမှာနိုင်ငံဝန်ထမ်းဥပဒေနဲ့ပဲပြင်းထန်ထန်ဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ့နော်အရေးယူကြပါစေဆိုပြီးတော့သူကပြန်ပြီးလွှဲလိုက်တဲ့အခါမှာတိုင်စာ1600ကျော်လွှဲလိုက်တဲ့အခါမှာဒီပြန်ချတာဌာနဆိုင်ရာတွေကဒီသူတို့ဘလို့လုပ်တယ်ဆိုတော့ပြန်ချတာ920ပဲရှိတယ်တဲ့အဲ့တော့တဝက်ကျော်ကိုပြန်မဲနေတာအဲ့တော့ခုနခြားအုံကြီးကဒီပြည်သူလူထုရဲ့တိုင်ကြားမှုတွေကိုဂရုမစိုက်တဲ့သဘောပေါ့နော်အဲ့တော့920ကပြန်တယ်နော်ပြန်တာရေးယူတယ်လို့ပြောတယ်အဲ့တော့ရေးယူတယ်ပြောတော့ကျမတို့ကစစ်လိုက်လေလာတယ်ဘလို့များရေးယူတာလဲဆိုတဲ့အခါကျတော့တကယ်920ထဲမှာတကယ်အရေးယူဆောင်ရွက်တာ168ရောက်အဲ့တော့ရေးယူတယ်ဆိုတော့အဲ့ဒီရေးယူမှုကိုလိုက်စုံစမ်းတယ်အဲ့ဒီ168ဦးထဲမှာမှဘလို့များရေးယူလိုက်ပါလဲဆိုတော့90ကိုစာနဲ့သတိပေးတာ60ကိုမှတ်တမ်းတင်ပြီးတော့သတိပေးတာဆိုတဲ့အခါကျတော့ကျမတို့တကယ်တမ်းကြည့်လိုက်တဲ့အခါကျတော့တကယ်ချအုံကြီးက ဘယ်လို့မလဲဒီလောက်နေတော့မလဲစာနဲ့သတိပေးယူလောက်နေတော့မှတ်တမ်းတင်ပြီးတော့ဟိုစုံမယူလောက်နေတော့အလုံးမဖြစ်ဘူးပေါ့
ဟုတ်ကဲ့ပါရှင်ဆရာဥပရိပိုင်းလေးရလဲနည်းနည်းဥပရိမာကောလက်ရှိဥပရိမာဘာဟာကွက်တွေရှိနေသေးလဲဥပမာစွတ်စွတ်ပြောတဲ့ဒီတိုင်ကြားသူကိုလည်းပြစ်ဒဏ်သတ်မှတ်ထားတာနည်းနည်းများတယ်ဆိုတဲ့ဟာမျိုးတွေရှိတယ်နောက်တစ်ခုကဒီအာတိလိုက်စားမှုကော်မရှင်ဒီတိတ်ပြီးတော့တီးကြလွတ်လပ်မှုမရှိဘူးဆိုတဲ့ဝေဖန်မှုတွေလည်းရှိတယ်ဆရာအမြင်ရောဘယ်လိုရှိလဲဆရာ
အာတိလိုက်စားမှုတိုင်းပြည်ကော်မရှင်ကလွတ်လပ်မှုမရှိဘူးဆိုတာကတော့အမှန်ပဲဘာလို့လဲဆိုရှင် तू ကသူ့ရှိကိုတိုင်ကြားလာလို့ရှင် तू ကအစည်းအဝေးထိုင်ပြီးတော့သူ့ရှိချက်တွေကို तू ကဒီသူ့ရဲ့မြင့်တဲ့တမရပေါ့နောက်လွတ်တော်ဥက္ခရာအဲ့ဒါအသိပေးရတယ်အဲ့ဒီလူတွေကခွင့်ပြုချက်မရဘဲဆက်ကယ်တိအောင်မလုပ်ခိုင်းနဲ့ဆက်လုပ်လို့မရဘဲဆက်လုပ်လို့မရဘူးနောက်တစ်ခါအဲ့ဒီလူတွေကဆက်လုပ်ချက်ပြီမယ်လို့နောက်ဆုံး finalize ကနိုင်ငံတော်အတိုင်းပင်ကရှိရောက်တာပဲနိုင်ငံရေးမှုတွေပေါ့အဲ့ဒီနိုင်ငံတော်အတိုင်းပင်ကမီးစိမ်းမပြရင်လုပ်လို့မရဘူးဥပမာရန်ကုန်တိုင်းဆိုလို့ချင်းအမတန်ဝန်မိုးကောင်းနေပြီတိုင်းတဲ့လူတွေရှိတယ်နိုင်ငံတော်ကစစ်တဲ့စည်းစစ်ချုပ်ကအစီအဟံမှာပေါ်နေတဲ့ဟာတွေကအရေးယူရမှာအဲ့တော့အဲ့ဒီလူပွင့်လင်းမြင်သာမှုလာမရှိတဲ့ဥစ္စာတွေကအင်မတန်ကိုဥပဒေကပေးထားတဲ့ဟာကိုလက်တလုံးကြားလှဲ့သုံးသွားတာပေါ့နော်အဲ့ဒီလိုတင်ပြရမည်ဆိုတဲ့ဥစ္စာနဲ့လှဲ့သုံးသွားတာဒါကြောင့်မလို့ကျွန်တော်တခုတော့ဝန်သားကြတော့ရှိပါလေကျေးဇူးနဲ့တင်ပါတယ်အာဒီလိုက်စားရေးတပ်ပြေကော်မရှင်ကလက်စားလို့သူတို့ကစားလို့သူတို့ချီကိုပုစံနေစားမလို့ဖူးဆိုတဲ့အတန်ကတော့မထွက်သေးဘူးအဲ့တော့ကျေးဇူးတင်ပါတယ်အဲ့ဒါတော့
ဟုတ်ကဲ့အာဒီလိုက်စားမှုကော်မရှင်နေနဲ့အခုထပ်ပို့ပြီးတော့ထိရအောင်ဆိုရင်ဘာတွေလှုပ်ဆောင်ဖို့လို့
အဲ့တော့ခုနကကော်မရှင်ကသူ့စီရောက်လာတဲ့တဝက်ကျော်ကိုသူကဌာနဆိုင်ရာလိုပြန်လွှဲတာဟုတ်အဲ့တော့ဌာနဆိုင်ရာနေမှာကစစ်တဲ့လူကဥမာတားကိုတိုင်လိုက်တဲ့ဆိုအဖေရစစ်တယ်လို့မျိုးပေါ့နော်ဥမာအုတ်ချွေယူမှုတိုင်လိုက်တဲ့ဆိုလို့ရှင်ခရိုင်ကစစ်တာမျိုးပေါ့ကို့အချင်းချင်းပြန်စစ်နေတဲ့အခါကျတော့ခုနဆရာပြောသလိုကို့လူကိုကိုကာပြီးတော့ပေါ့နော်ဒီအဂတိလက်စားမှုတွေကတိုင်ချားရတာလူတွေဘလောက်ပဲတိုင်ချားတိုင်ချားမထီရောက်တဲ့သဘောမှဖြစ်နေတာပေါ့နော်အဲ့တော့လူတွေကတော့ကော်မရှင်ကိုတိုင်လိုက်တာပဲဒါပေမဲ့တဝက်ကျော်ကသူ့ဌာနကလည်းသူပြန်ပြီးတော့စစ်စားရန်ကုန်တိုင်းကဝင်ကြီးတစ်ပါးဆိုရင်ကျမအသံဖိုင်းကိုနားထောင်ရတာရှင်တို့အဂတိကိုသွားတိုင်လဲတဲ့အဲ့ဒီအမှုကကျမစီပဲပြန်ရောက်လာမှာပဲကျမပဲဆက်ရမှာပဲတဲ့နောက်ကျမသာအသံဖိုင်းကိုသိချာဟိုကြားရတာပေါ့နော်အဲ့တော့ဘာလဲဆိုတော့ဟိုမှတ်မှုပေါ့နော်ဘျူရိုကရေစီရန်နေရဒီလောက်နေတော့မှတ်မှုသေးဘူးပေါ့အဲ့တော့အခုနိုင်ငံတော်သမ္မတကဒီနှစ်မှာပေါ့နော် CPU လို့ခေါ်တဲ့အဂတိလက်စားမှုကာကွယ်တားဆီးရေး unit တွေပေါ့အဲ့ဒါတွေကိုကော်မရှင်တွေကိုဖွက်ခိုင်းလိုက်တာဖွက်ခွင့်ပေးလိုက်တာအဲ့တော့ CPU တွေအခုလက်တွေ့အခုလောလောဆယ်မှာဘယ်လိုဖွက်နေကြလဲဆိုတော့ကိုယ့်လူနေပဲကိုပြန်ဖွက်တာအဲ့လိုလုံးလို့မရ CPU ဖွက်လို့ရှိရင်အပြင်ရရင်မှစောင့်ကြည့်လွတ်လပ်တဲ့စောင့်ကြည့်တဲ့သူတွေပါမယ်ပေါ့နော်အဲဒါပါတော့ဟိုရဲအတွက် CPU ကိုတရားသူကြီးတို့ဥပဒေအရရှိတို့နဲ့အဲသွားပြီးတော့ဖွက်တယ်ဆိုလို့ရှိရင်ဒါအကျိုးစီးပွားချင်းကတော့ပတ်သက်ဆွနေနေတာဟုတ်အဲ့တော့လွတ်လပ်တဲ့အရက်ဖက်ဖွဲ့စည်းရေးပါတဲ့လူတွေပညာရှင်တွေဥပဒေပညာရှင်တွေပါတဲ့လူတွေပေါ့နော်တကယ်ကိုအဲ့လိုလူမျိုးတွေမပါဘဲနဲ့ဒီ CPU တွေကိုဌာနဆိုင်ရာရန်နေရာတွေမှာဒီအဂတိလက်စားမှုတားဆီးကပွဲအဖွဲ့တွေကိုကိုယ်လူနေပဲကိုပြန်ဖွက်နေလို့ကတော့ခုနကပါလေခုန900ကျော်ပေးလိုက်တဲ့အဲ900ကျော်အရေးယူဆိုတဲ့နေရာမှာစာနဲ့သတိပေးတယ်ဆိုတဲ့အစ်မျိုးတွေပဲဖြစ်လာမှာပဲလေဒါကြောင့်မလို့ဒီ CPU တွေကိုလွတ်လပ်တယ်ပေါ့နော်အခုဖွက်နေတယ်ကော်မရှင်ကဦးစီးပြီးတော့ဌာနဆိုင်ရာနေမှာဖွက်ပေးနေတဲ့ CPU တွေကိုလွတ်လပ်ပြီးတော့အပြင်ကရင်စောင့်ကြည့်ဖွက်နေပေါ့စောင့်ကြည့်ဖွက်ရကုစလေတွေပါတဲ့ပေါ့နော်အလူတွေနဲ့ဖွက်တင်တယ်တခါသူတို့တွေကတစ်ချိန်ထဲမှာမီဒီယာကသူတို့စီကို access လုပ်နိုင်ရမယ်နောက်ပွင့်လင်းမြင်သာမှုအပြည့်နဲ့မီဒီယာနဲ့ဒါရှုံးချိန်ကြီးမှာထိတွေ့ပြီးတော့ဗောနော်အာသတင်းထုတ်ပြန်နေတဲ့ဟာမျိုးဖြစ်ရမယ်ဗောနော
်ဟုတ်ကဲ့လက်ရှိအခြေအနေမှာတော့တွေ့တက်မှုတွေစုံတရားမြင်ရတယ်ရှေ့အလားလာရောဆရာမဘလို့သုံးသပ်ပြီလဲအချုပ်ကလေးပေါ့ဒီတိုင်းသာလက်ရှိဒီမှာအနောက်ဆုံးပြတ်ထန်းထားတဲ့2018ဥပဒေအတိုင်းခိုင်ခိုင်မာမာကင်တွယ်သွားရင်တောင်မှပဲအာဒီလိုက်စားမှုတွေရော့ကျသွားနိုင်မဲ့အခြေအနေရှိမလားမြန်မာနိုင်ငံရဲ့ဒီအာဒီလိုက်စားမှုရော့ကျလာနိုင်မဲ့အလားအလာလေးပေါ့အချုပ်သုံးသပ်ပြပါအောင်ဆရာမ
အဲ့တော့ကော်မရှင်အနေနဲ့ကဘလောက်ထိနိုင်ငံရဲ့လွတ်လပ်လဲဆိုတော့အများကြီးဒါပါတယ်ပေါ့ဥပမာဆိုလို့ရှိရင်တင်းသာရီတိုင်းဝန်ကြီးချုပ်ကိုအရေးယူနိုင်တာဟာလွှတ်တော်ကဖိအားပေးလို့ပေါ့เนาะအဲ့တော့ကော်မရှင်မှာအားဖြစ်ရနိုင်ငံရေးအားရှိရဒါကြောင့်မလို့ကျမတို့နိုင်ငံရေးသမားတွေကလည်းဒါကော်မရှင်နဲ့အတူဝန်ရံဖို့လိုတယ်ကော်မရှင်အားနဲ့အင်းနဲ့အားနဲ့ကော်မရှင်ဆောင်ရွက်နိုင်အောင်အတွက်ကျမတို့နိုင်ငံရေးသမားတွေလွှတ်တော်တွေကဒါကော်မရှင်ကိုကျမတို့ကူညီဖို့လိုတာပေါ့เนาะမဟုတ်လို့ရှင်ကော်မရှင်တယောက်တည်းကတော့ကော်မရှင်ထိနဲ့တော့ဒီအဂတိလက်စားမှုတိုက်ဖြတ်ရေးလုပ်ငန်းကဟိုအောင်မြင်မှာမဟုတ်ဘူးပေါ့เนาะနောက်တစ်ခါခုနကကျမတို့ပြောခဲ့သလိုဌာနဆိုင်ရာတွေမှာဖြစ်နေတဲ့အဂတိလက်စားမှုတွေကိုသူတို့ဌာနဆိုင်ရာလူနဲ့ပဲပြန်ပြီးစစ်နေလို့ကတော့ကျမတို့အလုံးမဖြစ်ဘူးပေါ့เนาะအဲ့ဒါတွေကိုလည်းဒီထက်ပို့ပြီးတော့ပြင်းပြင်းထန်ထန်ထိရအောင်ကျမတို့တိုင်ကြဖို့ဟိုဒီရေးယူနိုင်တဲ့စနစ်မျိုးကျမတို့လိုတယ်ပေါ့เนาะအခုဆိုရင်ကော်မရှင်ကလုပ်နေတာမြို့နယ် ဆင့်နေတော့သိသိချာချာလုပ်နေမြို့နယ်အဆင့်တွေမှာမြို့နယ်အဆင့်လာဝကတို့မြို့နယ်အဆင့်မြေစည်ရင်တို့မှာတော်တော်လေးကိုဟိုလွတ်လွတ်လပ်လပ်လှုပ်လာနိုင်တဲ့အနေအထားမျိုးရှိတော့နိုင်ငံသားချင်းနဲ့ပြည်နယ်အဆင့်ကိုကော်မရှင်ကိုကျွန်မကလုပ်ပိုင်ခွင့်ဒါဥပဒေအရလုပ်ပိုင်ခွင့်ပေးထားရယ်နော်ဒါပေမဲ့တို့နိုင်ငံရေးကလုပ်ပိုင်ခွင့်မရဒါကျွန်မကော်မရှင်နဲ့ဒါကျွန်မတရားဝင်ကတရားမဝင်ကကျွန်မဘယ်လိုပြောမလဲတွေ့ဆုံဆွေးနွေးမှုတွေရဟိုတိထားတာလည်းရှိတယ်ပေါ့နော်ကော်မရှင်ကနိုင်ငံရေးရသူတို့မလွတ်လပ်ပါဘူးမလွတ်လပ်တဲ့အတွက်ကြောင့်မလို့ကော်မရှင်ကိုပေါ့နော်မလွတ်လပ်စေတဲ့နိုင်ငံရေးခေါင်းဆောင်တွေကလည်းမိမိတာဝန်မိမိယူဖို့လိုတယ်ပေါ့နော်အခရီးလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်ကိုဒီအစိုးရအနေနဲ့တက်ဆိုင်မမှန်အခုတနင်္လာရီတိုင်းဝန်ကြီးချုပ်ကိုလှုပ်တယ်လို့မျိုးလှုပ်မယ်ဆိုထိတိရောက်လှုပ်မယ်ဆိုလို့ရှိရင်2020ရွေးကောက်ပွဲမှာအများကြီးအခြေအနေကောင်းနိုင်မယ်ပေါ့နော်ဒါကြောင့်မလို့ဒီဟာကိုဒါရွေးကောက်ပွဲမွေးဆက်စည်းရုံးနဲ့လုပ်ငန်းအနေနဲ့ပဲဖြစ်ဖြစ်ပေါ့နော်ကျွန်မကဒါနိုင်ငံရေးခေါင်းဆောင်တွေအခုအာဏာရထားတယ်ပေါ့အာဏာရထားတဲ့နိုင်ငံရေးခေါင်းဆောင်တွေလွှတ်တော်တွေကိုတိုက်တွန်းခြင်းနဲ့လွှတ်တော်တွေရဲ့ဖိအားနိုင်ငံရေးခေါင်းဆောင်တွေရဲ့ပံ့ပိုးမှုရှိမှာပဲပေါ့နော်ကော်မရှင်နဲ့ဒီထက်ပိုပြီးတော့ကြီးတဲ့ငါးကြီးတွေကိုကျွန်မတို့ဖမ်းမိနိုင်မှာလို့ကျွန်မသုံးသပ်တယ်ပေါ့နော်
ကျေးဇူးအများကြီးတင်ပါတယ်ဆရာ